2009ခုတန်ခတ်တပိတ်အကြောင်းသတင်းမီဒီယာတွေသာမကအင်တာနက် website ဆာမျက်နှာမှာပါကဘာကသိနိုင်ဖတ်နိုင်ကြည့်နိုင်တဲ့အထက် Facebook ဆိုတဲ့လူမှုရေးဆိုင်ရာ website ဆာမျက်နှာလည်းပါဝင်ပါတယ် Facebook ဆိုတာကိုလုံးကောက်ဘာသာပြန်ရရင်မျက်နှာတွေပါတဲ့စာအုပ်လို့အကြမ်းမြင်ဆိုနိုင်ပါတယ်2004ခု February လကမှအမေရိကန် Harvard တက္ကသိုလ်ကျောင်းသားလေးတယောက်ကတီထွင်လိုက်တာပါ2009ခုဇူလိုင်မှာတော့ဒီ website ဆာမျက်နှာမှာမှတ်ပုံတင်တဲ့သူ34သန်းရှိသွားပါပြီဒီတဲကမှကနေဒါနိုင်ငံကအသက်19နှစ်ပဲရှိသေးတဲ့တက္ကသိုလ်ကျောင်းသားလေး Alex Book Binder ကမြန်မာနိုင်ငံကဆန္ဒပြတန်ဃာတော်တွေကိုထောက်ခံကြဆိုပြီး Facebook မှာတင်လိုက်ပါတယ်။သူ့အားထုတ်မှုကိုအစဆုံးသိသူတယောက်ကတော့ကနေဒါနိုင်ငံမှာရှိတဲ့မြန်မာမိတ်ဆွေများအသင်းကဥတ္တမောင်ထူးဖြစ်ပါတယ်
။ Facebook ဆိုတာကတော့ social network တစ်ခုပေါ့နော်။ကျွန်တော်တို့အဲဒီ social network ကိုအသုံးပြုပြီးတော့တည်ခဲ့တဲ့စက်တင်ဘာလမှာကျွန်တော်တို့ကနေဒါကစက်တင်ဘာနဲ့ကျောင်းသားဖြစ်တဲ့Alex Book Binder ဆိုတာကနေပြီးတော့သူကနေပြီးတော့စပြီးတော့ဟိုသူကလှုပ်လိုက်တာပါအဲသူကမြန်မာပြည်ကိုသွားလေတယ်မြန်မာပြည်အနှံ့သွားလေတယ်သူမြန်မာပြည်ကနေထွက်လာတဲ့နေပေါ့နော်ဒီတနေ့မှာသူတန်ခေါ့ကိုရောက်တဲ့အချိန်မှာမြန်မာပြည်မှာဖုန်းကြီးတွေကိုပစ်ခတ်တယ်ဆိုတာကိုကြားပြီးတဲ့နောက်မှာမြန်မာပြည်ကဒီ Hunting Authority ရဲ့ဒီနည်းညွတ်ဆန္ဒပြမှုကိုဟိုကူညီပါထောက်ခံပါဆိုတဲ့ကောင်းရင်နဲ့ဒီ Facebook မှာသူကဒီ account ကိုသူကဖွင့်လိုက်တာပါ2009ခုစက်တ
င်ဘာတန်ခါတပိတ်မတိုင်ခင်ဩဂုတ်လမှာလောင်စာဆီအစမတန်ဈေးတက်သွားတာအကြောင်းပြုပြီး88မျိုးဆက်ကျောင်းသားတွေကစတင်ဥဆောင်လမ်းလျှောက်ဆန္ဒဖော်ထုတ်ခဲ့ပါတယ်ဩဂုတ်လနှောင်းပိုင်းမှာလမ်းလျှောက်ဆန္ဒပြပွဲတွေဖြစ်ပွားလာပြီးအာဏာပိုင်တွေကသူတို့ကြောထောက်နောက်ခံပေးထားတဲ့စွမ်းအင်ရှင်တွေနဲ့ဒီလမ်းလျှောက်ပွဲတွေကိုနှိမ်နင်းခဲ့ပါတယ်ဩဂုတ်လတည်းမှာပဲစစ်တွေကတန်ခါတွေစီတန်းလမ်းလျှောက်ခဲ့ကြတဲ့အခါအနာပိုင်တွေကမြေယိုယိုဘုံပုံလူစုခွဲခဲ့တာပါ။နောက်ပိုင်းတော့အလုံးသိကြတဲ့အတိုင်းစက်တမလာစားမှာပခုတ်ကူတန်ခအရေးကြီးနဲ့ပပနိကုစနကန်ဆောင်တပိတ်ပွဲတွေကိုတန်ခရီဥဆောင်ပြီးပြည်သူလူထုပါဝင်လာတဲ့ဆန္ဒပြပွဲတွေစစ်အနာပိုင်တွေကအကြမ်းဖက်နှိမ်နင်းတာတွေဘုံကြီးကျောင်းတွေကိုဝင်ရောက်စီးနင်းတာတွေတန်ခနဲ့တန်လျက်ရှိသူတွေကိုပိတ်ဆိတ်တိုက်ဖမ်းဆီးနေတာတွေအနာမိုင်းနေဖမ်းကျင်တဲ့သူကရှောင်တိန်နေရင်မျိုးဆက်သူတွေကိုဖမ်းဆီးနေတာတွေရှိနေပါတယ်။တကယ်လို့သာပြည်သူကအနာမိုင်းနေကိုကြည်ပြူနေရင်ဂျီနာနှစ်သက်နေရင်ဖမ်းဆီးခံ၊နှိပ်စက်ခံ၊အရိုက်ခံ၊အနှင်းပန်းခံ၊အချင်းကုန်ခံပြီးဘသူကဘလောက်စီယုံစီယုံဘသူမှလမ်းမော်တဲ့ဆန္ဒပြကြမှာမဟုတ်ဘူးလို့ဝေဖန်ကြတာတွေလည်းကြားနေရပါတယ်။1988ဒီမိုကရေစီရေးလူမှုအုံကြွမှုကြီးနဲ့မတူတာကတော့IT နည်းပညာကမြန်မာနိုင်ငံနဲ့ရောက်နေနေတာပါပဲ။ဩဂုတ်လချစ်တက်ပွဲတွေဖြစ်ခဲ့ကမြန်မာပြည်ရင်းသူနီးသူဟန်နဲ့ရောက်နေတဲ့သတင်းသမားတွေလည်းရှိနေပါတယ်။ပြည်ရင်းကကွန်ပျူတာပညာရှင်တွေရဲ့ကျေးဇူး၊သတင်းသမားတွေရဲ့ကျေးဇူးကြောင့်ကမ္ဘာစံနှင်းစင်းတွေမှာကမ္ဘာရုပ်မြင်သံကြားအစီအစဉ်တွေမှာအင်တာနက်စာမျက်နှာတွေမှာမြန်မာနိုင်ငံသတင်းကတနည်းမဟုတ်တနည်းပေါ်ပြနေတာပါ။ဒီလိုမီဒီယာမျိုးနဲ့မဟုတ်ပဲကမ္ဘာတစ်ဝန်းလုံးကတက္ကသိုလ်ကျောင်းသားတွေကိုအင်တာနက်ကနေချစ်ဆက်ပေးတဲ့ Facebook ဆိုတဲ့လူမှုရေးဆိုင်ရာအင်တာနက်ဝက်ဆာမျက်နှာကနေလည်းမြန်မာနိုင်ငံအကြောင်းသိနိုင်ပါတယ်။မြန်မာနိုင်ငံအကြောင်းကိုရောစစကပြောခဲ့တဲ့ကနေဒါကျောင်းသား Alex Book Binder ကမြန်မာနိုင်ငံကဆန္ဒပြပန်ဂါရီကိုထောက်ခံကြဆိုတဲ့ခေါင်းစဉ်နဲ့စက်တင်ဘာ19ရက်မှာစတင်လိုက်တာပါ။အ
ဲဖွင့်လိုက်ပြီးတဲ့နောက်မှာစပတ်နှစ်ပတ်အတွင်းမှာပဲသူ့ရဲ့ network ကလူတသိန်းကျော်ဖြစ်လာတယ်။တသိန်းကနေ2သိန်းဖြစ်လာတယ်။2သိန်းကနေ3သိန်းဖြစ်လာတယ်။ပြီးတော့ခုလောလောဆယ်ဆိုရင်4သိန်းကျော်ရှိပါပြီ
။ Alex က Facebook မှာတင်ပြထားတာကိုအခြေခံပြီးအောက်တိုဘာ6ရက်နေ့မှာတကဘာလုံးကနေမြန်မာနိုင်ငံအတွက်ဆန္ဒပြပွဲတွေကျင်းပနိုင်ခဲ့တယ်လို့လည်းဥတမောင်ထူးကပြောပါတယ်
။အဲ့ဒီ PN network ကနေပြီးတော့အခြေခံပြီးတော့ UK မှာရှိတဲ့ UK ဘာမှ campaign ကျွန်တော်တို့ကနေဒါမှာရှိတဲ့ Canadian Friends of Burma now US at US can be for Burma အဲ့ဒီမီဒီယာအဓိကအဖွဲ့အစည်းတွေကနေပြီးတော့ coordination နဲ့ support နဲ့ပေါ့နော် international day ကိုလှုပ်လိုက်တာနိုင်ငံပေါင်း30မှာညွှန်ပြီးဒီညညဆန္ဒပြမှုကိုထောက်ခံနေဆိုတဲ့ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်လာခဲ့ပါတယ်ကျွန်တော် UK မှာဆိုရင် London မှာလူတောင်းနေပါထွက်ပြီးဆန္ဒပြကြတယ်ကျွန်တော်တို့ Canada မှာဆိုရင် Toronto မှာလူ3000ကျော်ဆန္ဒထွက်ပြီးကြကြဒါမျိုးကကျွန်တော်တို့မြန်မာပြည်နဲ့ပတ်သက်တဲ့ဒီဒီဆိုင်အလောက်ချားမှုမှာတခါမှတော့ကြီးမားတဲ့အင်အားအလုံးထဲနဲ့ထွက်ပြီးတော့ဟိုကုညီရယ်ပန့်ပိုးရယ်ဟိုထောက်ခံမှုပြတ်တာလည်းတော့မရှိဘူးခင်ဗျာဒါပထမဆုံးကြီးဖြစ်ပါတယ်ဒီလိုမျိုးဖြစ်လာရရှင်ရဲ့အကြီးကလည်းဒီ Alex Book Binder က Facebook ပေါ်မှာအခြေခံပြီး create လုပ်ရတဲ့ဒီ social networking တစ်ခုကြောင့်အများကြီးပါပါတယ်
ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့